သမဂ္ဂအမန်နွယ်မက္ခွန်ရဲ့စီးပွားရေးပေါ်လစီကိုကန့်ကွက်တဲ့အနေနဲ့ပြင်သစ်နိုင်ငံမှာအဝါရောင်ရောင်ပြန်အင်ဂျီတွေဝတ်ဆင်ထားသူတွေတင်းပတ်ကောပတ်မြောက်အဖြစ်နဲ့စနေနေ့ကဆက်လက်ချိတက်ဆန္ဒပြခဲ့ကြတာမှာထောင်နဲ့ချီတဲ့သူတွေပါဝင်ခဲ့ပြီးရဲတပ်ဖွဲ့ဝင်တွေနဲ့ထိတ်တန့်ရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့ပါတယ်မြို့တော်ပဲအပါဝင်ဘော့ဂျ်ရူဝန်မာဆယ်နဲ့တူလူးစတဲ့မြို့တွေမှာကြိုကြားထိတ်တန့်ရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့ပါတယ်ဆန္ဒပြသူတွေဟာပဲရစ်မြို့အရှေ့ပိုင်းမှာရှိတဲ့ဘန္ဒာရေးဝန်ကြီးချုပ်ကနေမြို့ရဲ့အနောက်ဘက်အကတီထရိုင်ယမ်လို့ခေါ်တဲ့အောင်ပွဲခံမဟုတ်ဥပက်ကိုငင်းကြမ်းစွာချစ်တက်ခဲ့ကြပါတယ်အကတီထရိုင်ယမ်အောင်ပွဲခံမဟုတ်အနီးရောက်တဲ့အချိန်မှာရက်တက်ဖွဲ့တွေနဲ့ဆန္ဒပြသူတွေအကြားထိတ်တက်ရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်ဂဲတွေတခြားအရာဝတ္ထုတွေနဲ့သူတို့ကိုပစ်ပေါက်နေတဲ့ဆန္ဒပြသူတွေကိုရက်တက်ဖွဲ့ကမြေရုံဘုံနေမိသက်ပတ်တွေတုံးပြီးလူစုခွဲခဲ့ကြပါတယ်တန်ကြကကားတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကတော့ဆန္ဒပြသူတွေကိုရှမ်ဇီလီဇေလမ်းမကြီးပေါ်ကိုတွားလို့မရအောင်အနီးနားကလမ်းတွေကနေပိတ်ဆို့ထားကြပါလေ။အဲ့ဒီဝန်ကျင်မှာမော်တော်ကားတွေတောလောက်ခွင့်ကိုတော့စနေနေ့နောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေကပြန်ဖွင့်ပေးခဲ့ပါလေ။လူပေါင်း 32,000 လောက်ပါဝင်ခဲ့တဲ့စနေနေ့ကဆန္ဒပြပွဲတွေအတွင်းလူပေါင်း 1,000 လောက်ကိုဖမ်းဆီးထိန်းသိမ်းခဲ့ကြောင်းပြင်သစ်ပြည်ထောင်စုဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါလေ။